2009 နှစ်စီချမှတ်ခံရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးကိုပြန်လှုပ်ပေးဖို့အင်ဒိုနီးရှားသတင်းတောက်တွေစုဝေးပြီးတော့ဂျကာတာမှာရှိတဲ့မြန်မာတန်ရုံးရဲ့ရှေ့မှာမနေ့က15ပြတောင်းဆိုခဲ့ကြပါတယ်။ဒီနေ့တော့နှစ်ဦးလွတ်မြောက်ရေးမြန်မာအစိုးရကိုတိုက်တွန်းတယ်လို့မြန်မာပြည်မှာသတင်းလွတ်လပ်ခွင့်ရရှိရေးအင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုတိုက်တွန်းပေးဖို့လေအင်ဒိုနီးရှားသတင်းတောက်တွေကတောင်းဆိုခဲ့ကြပါတယ်။ဒီဆန္ဒပြပွဲအကြောင်းကိုကျော်အောင်လည်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့မြန်မာတိုင်ဝမ်ရဲ့ရှေ့မှာအနေတော့ကအင်ဒိုနီးရှားသတင်းသမားတွေတရားစင်ကြော်ကြော်လာရောက်ပြီးတော့ဆန္ဒတက်ခဲ့ကြပါလို့ဆန္ဒပြသူသတင်းတောက်တွေထဲမှာလက်တွေကိုအမဲရောင်ထိတ်သွင်းနေချီးတစ်သက်တည်းကိုလည်းအမဲရောင်ထိတ်သွင်းနေပိတ်ထားတဲ့သူတွေလည်းပါဝင်လာပြီးသတင်းလောက်တာဟာပြစ်မှုမဟုတ်ဘူးသတင်းလလတ်ခွင့်ကိုကာကွယ်ကြကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြန်လွတ်ပေးဆိုတဲ့စာရန်တွေကိုကန်ဆောင်ထားကြပါလေ AGI လို့ခေါ်တဲ့လွတ်လပ်တဲ့သတင်းသမားများမဟာမိတ်အဖွဲ့ကသတင်းသမားတွေနဲ့အလွတ်သတင်းတောက်များအဖွဲ့ချုပ်ကသတင်းသမားတွေစုပေါင်းပြီးတော့ဆန္ဒပြခဲ့ကြတာပါ AGI အဖွဲ့ကဆန္ဒပြသူအမျိုးသမီးဖီရာအဗ်ဒူရာစမန်ကနိုင်ငံတော်လေးဝက်ချက်အုပ်ဝင်နဲ့ထောင်ချခံလိုက်ကြရတဲ့ကိုဝါလုံးတို့နှစ်ဦးကိုပြန်လွတ်ပေးရေးမြန်မာစိုးရကိုတောင်းဆိုတယ်လို့အင်ဒိုနီးရှားလိုပြောပါတယ
်
ဖက်စီထောင်ချခံထားရတဲ့ Writers သတင်းသမားနှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရနဲ့အစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုကျမတို့ကတောင်းဆိုပါတယ်သူတို့ဟာသူတို့ရဲ့သတင်းအလုပ်ကိုလုပ်နေရင်အဖမ်းခံခဲ့ရတာဖြစ်ပြီးဒီလိုသတင်းလောက်တာကြောင့်ပဲထောင်ချခံရတဲ့အဖြစ်ကိုရောက်ကြရပါတယ်ဒီအဖြစ်ပြဟာမြန်မာနိုင်ငံမှာသတင်းလုပ်ငန်းကိုပြစ်မှုကျူးလွန်တယ်လို့လှုံ့ဆော်နေတယ်ဆိုတဲ့သဘောပါပဲ
စေအုပ်ချုပ်မှုကနေပြီးတော့ဒီမိုကရေစီစနစ်ကိုဥတီပြီးသွားနေတဲ့မြန်မာနိုင်ငံအတွက်စတေမာလာ၃ရက်နေတုန်းကတရားစီရင်ခဲ့တဲ့ကိုဝါလုံးတို့ Writers သတင်းတောင်နှစ်ဦးရဲ့အမှုကတော့မြန်မာဒီမိုကရေစီရဲ့တိုးတက်မှုဆိုတာကိုအကဲဆားလိုက်တဲ့တိသာထူးခြားတဲ့ကိစ္စရပ်တစ်ခုဖြစ်ခဲ့ပါလေ။သတင်းလောက်တာကိုပြစ်မှုလို့သဘောထားနေတဲ့လောရက်တွေမြန်မာအစိုးရကထပ်ပြီးတော့မလုပ်အောင်ဖိအားပေးဖို့အင်ဒိုနီးရှားအစိုးရကိုလည်းတိုက်တွန်းတောင်းဆိုတယ်လို့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံးရှိမှဆန္ဒပြနေသူဖီဘာအဗ်ဒူရာစမန်ကပြောပါလေ
။
သမရဂျိုကိုဗီဒိုဒိုနဲ့အင်ဒိုနီးရှားအစိုးရကိုလည်းကျမတို့တောင်းဆိုပါတယ်။နိုင်ငံတိုင်းဝန်ကြီးဌာနကတစ်ဆင့်မြန်မာအစိုးရကိုတိုက်တွန်းပေးဖို့ပါမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုကျင့်သုံးဖို့သတင်းလောက်တာကိုပြစ်မှုကျူးလွန်မှုအဖြစ်သဘောထားဆောင်ရွက်နေတာတွေဆက်ပြီးမလုပ်ဖို့ကျမတို့ကတိုက်တွန်းတောင်းဆိုပါတယ
်။ဝိညာဉ်မွတ်စလင်တွေမြန်မာနိုင်ငံထဲမှာအဖိနှိတ်ခံရတာကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တုန်းကလည်းအစ္စလာမ်ရဲ့အုပ်စုတွေဦးဆောင်တဲ့ထောင်နဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေဂျကာတာမြို့တော်ကမြန်မာတိုင်ဝမ်ရှိမှာဆန္ဒပြခဲ့ကြပါသေးတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်နဲ့ခုနှစ်စီချမှတ်လိုက်တဲ့နဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့တရားရေးမှန်တမ်းရဲ့ဆုံးဖြတ်ချက်ကိုဘာမှဝင်ပြီးတော့ဆက်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကနေတော့ကနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
ကျွန်တော်ရဲ့ policy ကရှင်းတယ်။ဒါပြီးတရားရုံးမှာကြောက်နေဆိုတရားရုံးအပိုင်းမှာကျွန်တော်နဲ့မဆိုင်ဘူး။ကျွန်တော်စုပေါင်းရောင်းဆက်ဖက်မှာမဟုတ်ဘူး။
Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာတခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်ရွာသားတွေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလိုက်နေကြတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးအခုစက်တင်ဘာလ3ရက်နေ့မှာတော့သူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးကိုချိုးဖောက်မှုနဲ့ထောင်နာခုနှစ်စီချမှတ်ခံခဲ့ကြရတာပါသတင်းတော့အခုကတော့သူတို့မှအပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုခဲ့ကြပါတယ်